ကချင်ပြည်နယ်ဖားကန့်မြို့နယ်လီရိုလမ်းမကြီးဘေးမှာရှိတဲ့လကားလဝါရွာကစစ်ဘေးဒုက္ခသည်စခန်းအတွင်းဒုက္ခသည်80ကျော်လောက်ကိုဗစ် -19 ရောဂါကူးစက်ခံနေရတယ်လို့စခန်းတာဝန်ရှိသူတဦးက VOE ကိုပြောပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုကိုရဲမွန်ကပြောပြမှာပါရှင်
။ကချင်ပြည်နယ်ဖားကန့်မြို့နယ်လီရိုလမ်းမကြီးတစ်လျှောက်စစ်တပ်နဲ့ကချင်လက်နက်ကိုင် KIA တို့တိုက်ပွဲတွေဖြစ်နေတာကြောင့်တိုက်ပွဲဖြစ်ရာအနီးအနားရွာတွေကရွာသူရွာသားတွေဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေကြရပါတယ်။ခွန်ဆိုင်ရံရွာကထွက်ပြေးလာတဲ့ရွာသား300ကျော်ဟာအနာကလဝါရွာရှိနှစ်ချင်းခရိယံဖရဲကျောင်းနဲ့ကက်သလစ်ဖရဲကျောင်းမှာစက်တင်ဘာလ25ရက်နေ့ကနေကရောက်ရှိခိုလုံနေကြပါတယ်။သူတို့တွေကမှနှစ်ချင်းခရိယံဖရဲကျောင်းမှာခိုလုံနေတဲ့စစ်ဘေးဒုက္ခသည်200ကျော်ကိုတနင်္လာနေ့ကကိုဗစ် -19 ဆေးစစ်ရမှာလူ80ကျော်မှာကိုဗစ်ရောဂါပိုးတွေ့ရှိခဲ့ကြောင်းစခန်းတောင်ရှိသူတို့ကပြောပါတယ
်။ CDC မှာ CDC ဟာမှာပေါ့စစ်တောင်ဟာမှာပေါ့မင်းညာလာစစ်တဲ့အာစင်းရစ်စ်တာဒီမှာစစ်တဲ့ခဏလောက်လောက်ရှိတယ်။ကိုစစ်ချင်နေတယ်။ဆရာဆရာမတွေဆရာမဖတ်တယ်စစ်ကြီးမတွေတို့ဆဲနေပါရင်ကိုတိုင်းရင်ဆဲနေရောအလုံးငယ်စက်ကြီးအရွယ်အကုန်လုံးကိုတောက်ခိုင်းနေတယ်ဒီမှာဒီနေ့ကလည်း
ကက်သလစ်ဖရာကျောင်းကစစ်ဘေးဒုက္ခသည်တွေကိုတော့တနင်္လာနေ့ကဆေးစစ်တာမရှိခဲ့ပေမဲ့အရင်အပတ်တွေကစစ်ဆေးစဉ်ကကိုဗစ်အသီးပြုလူများ9ယောက်လောက်တွေ့ရှိထားပါတယ်။စစ်ဘေးဒုက္ခသည်တွေကိုဘာသာရေးအသင်းအဖွဲ့တွေ ICRC နိုင်ငံတကာကြက်ချင်ကြီးအသင်းစရတွေကကူညီထောက်ပံ့တာတွေရှိပေမဲ့ကိုဗစ် -19 အသီးပြုလူများတွေအတွက်အဟာရဖြစ်မဲ့အစားအစာနဲ့ဆေးဝါးတွေလိုအပ်နေဆဲဖြစ်ပါတယ်။လောလောဆယ်မှာတော့ကိုဗစ် -19 လူများတွေတက်တာမှနေရပြောင်းနိုင်ကြမယ့်အခြေအနေရှိတယ်လို့ယာယီဒုက္ခသည်စခန်းတာဝန်ခံကပြောပါတယ်
။ကျန်နေရမြာတဲ့တပတ်တော့ဒီကိုစိနေလာတပတ်တော့စောင်းကြည့်ကြမလို့မင်းရဲ့ပပတက်လာစစ်တာလေးရှင်တော့ကျန်ကြမယ်လို့အစီအစဉ်လို့ရှိတယ
်ဖားကန့်မြို့နယ်ဒီလိုလမ်းတစ်လျှောက်မှာပြီးခဲ့တဲ့စက်တင်ဘာနောက်ဆုံးပတ်လောက်ကစတင်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့တာပါတနင်္လာနေ့ကလည်းလဝါရွာအနီးမှာမိုင်းခွဲတိုက်ခိုက်တာနှစ်ကြိမ်ဖြစ်ခဲ့ပြီးကြောင်းလဲဒေသခံတို့ကအခုလိုပြောပါတယ
်ဒီကတော့ဒီလိုဒီကအချင်းသွားတဲ့ဟာကိုဒီအချင်းနဲ့ဒီရဲ့အဖွဲ့ကအဲ့လေခွဲတာဒါပဲရှိတယ်တခြားဘယ်ကွရောမရှိပါဘူးအဲခွဲတာကဒီဘူပေါင်းနဲ့မျိုးပုံစံရံကြားချက်နောက်ပြီးမှဘဝနဲ့သံပုံးကြားချက်
တချို့သတင်းမီဒီယာတွေမှာတော့စစ်ကောင်စီတပ်ကကားအစီး40လောက်ပါတဲ့ရင်နှန်းကို KIA ကမိုင်းခွဲပြီးကြားဖြတ်တိုက်ခိုက်ခဲ့ကြောင်းဖော်ပြပါရယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုဘက်မှာလည်းစစ်ကောင်စီတပ်နဲ့ MNDAA ကိုကန်တပ်ဖွဲ့အကြတိုက်ပွဲဖြစ်နေတာ၃ရက်ဆက်တိုက်ရှိပြီလို့မုံကိုဒေသခံကပြောပါရယ်။
တမရညာပြီးတော့ပုံစံမကဖြစ်တာပဲနော်။တမရရဲ့မမရပေါ့။ပုံစံမကတော့လက်နဲ့ပြေတော့ကြီးကြတာပေါ့နော်။အဲမုံကိုကြီးကြတယ်။အာလူရင်ထောင်းနေကြတယ်အဲ့မနေရကလည်းဒီနိုင်ကြတော့သူကသူနဲ့လုံးလောက်ပြတာသူကလုံးနဲ့ဆက်တော့ပြနိုင်တာမဟုတ်ဘူးအဲ့တော့ကြာတယ်တမရပေါ့တမရညာမမရတော့တိတ်မကြောက်ပြသူကတမိုင်းနမိုင်းတော့ပြနေပါမဟုတ်ဘူးခုနကဘယ်လိုမှပြနေကုန်တာကသူ့ရဲ့မုန်းကြီးတယ်မဟုတ်ဘူးနော်သူအတမိုင်းပွိုင်တော့ပေါ့အဲ့ခုလည်းပြနေတော့မယ
်မနေ့ကနေခင်း2နာရီခွဲလောက်ကပြောပြတာဖြစ်ပါတယ်MNDAA ကိုကန့်တပ်ဖွဲ့ရဲ့ကြံကြားရေးဌာနကတော့တိုက်ပွဲဖြစ်တယ်ဆိုတာသိရပေမဲ့သတင်းအတိအကျမရသေးကြောင်း VOA ရဲ့အမေကို Messenger ကနေဖြည့်ဆို့ပါတယ်။ MNDAA ကိုကန့်တပ်ဖွဲ့ရဲ့ကြံကြားရေးဌာနလူမှုကွန်ရက်ဆောင်မြန်မာတော့မွန်ဂိုရှိသူတို့အခြေစိုက်စခန်းကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့ကြောင်းနဲ့ဒီရပ်ပိုင်းအတွင်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေကြောင်းလည်းဖော်ပြထားပါတယ်။ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲသတင်းတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကလောလောဆယ်အထိထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။